စကိုင်းတိုင်းပလင်းမြို့နယ်တဲကခြေရွာတွေဘက်ကိုနေမြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီကလေးချောင်းကနေတနအိကျော်ကန့်ပစ်ခတ်ခဲ့ပါတယ်။စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုအတွင်းပလင်းမြို့နယ်တဲကတောင်းနေချီတဲ့ဒေသခံတွေလည်းဘေးလွရာတိတ်ဆောင်ရပါတယ်။ပလင်းမြို့နယ်တဲကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုကုသားညုံပြောပြပေးမှာပါ။
ပလဲမျိုးပေါ်ကဒီစစ်ကောင်စီတပ်ဟာစက်တင်ဘာလ17ရက်နေ့မနေ့ပိုင်းကစစ်ကောင်စီထောက်ခံသူတွေပြူစောထီတွေရှိတဲ့အင်မတီကျေးရွာဘက်ကိုထွက်ခွာလာပြီးတော့အဲ့ဒီမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေနွယ်လျှောက်ကျေးရွာနဲ့ကျွန်းပိုးကုန်းကျေးရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့တာပါ။တိုက်ပွဲဖြစ်တဲ့နွယ်လျှောက်ကျေးရွာပအဝန်ကြီးကိုစစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့တနအိကျော်ကြာပစ်ခတ်သွားတယ်လို့ပလဲပြည်သူ့အချုပ်ရဲ့ဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါရတယ်
။ဆွမ်းမကျော်လောက်ကထိပ်တိုက်ပွဲဖြစ်ပါတယ်ဒီမှာအမတီးသွားဝင်လာကြောင့်ဒီမသွားနိုင်ဘူးပြန်လည်ပြီးတော့တက်နောက်ပြန်ဆောက်တယ်ပြန်ဆောက်တဲ့ကမှသူတို့ချောင်းရလာပြီးတော့ပြီးတော့ညောင်းလာပြီးတော့ဘောဝဲပြီးပြတ်ခတ်တဲ့ချိန်ကတနင်္လာနေ့နဲ့လောက်ရှိတယ်ဗျမရှောက်ပဝန်းကျင်အခြေတောင်မြောက်တွေမှာပြစ်ခံရပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဟာလက်ရှိမှာတော့နွယ်လျှောက်ကြေးရွာတွေမှာတပ်ဆွဲထားပါတယ်။စစ်ကောင်စီတပ်ကနေမည်ရှင်းလင်းဖို့ပြင်ဆင်နေတဲ့စက်တင်ဘာလ10ရက်နေ့ကလေးကဒေသခံတွေဟာတင်းရှောင်ဖို့အတွက်ပြင်ဆင်နေကြတာလို့အသက်80ရွယ်စစ်ပေးရှောင်ဖွားဦးတူကပြောပါတယ
်။မြောက်ဆင်အောင်ကြောက်လို့ကြိုးတင်းပြေးတာပေါ့။ဘိုးနဲ့ရာရဲနာဘောကျန်ကုန်မဆူမလာနိုင်လားမရှိသေးတဲ့
။မိုးရေရွာသွန်းနေတဲ့အတွက်စစ်ပေးရှောင်တွေမှာအခက်အခဲတွေဖြစ်နေတယ်လို့တနယ်ကြေးရွာကစစ်ပေးရှောင်လာတဲ့အမျိုးသားတူကလည်းပြောပါတယ်။
ဘုံလိုက်ွယ်နေနိုင်လောက်ကနေပြေးလာတာဗျာအဲ့ဒါလမ်းမှာခက်ခဲတွေ့တာလေးကားတွေဟိုမြေဘွဲ့နေနေတာအဲ့ဒါစွန်စက်တင်နေထုတ်နေတာအဲ့ဒါကျွန်တော်တို့လည်းခုလိုချောင်းပြီးတော့ပြေးလာတာအဲဒါဆက်ရတော့ခုနေတော့မိုးတဲရေနေဆိုတော့တွားလာတာမလွယ်တာပေါ့ဗျာ
စစ်ကောင်စီတပ်ကနေမြေရှင်းလင်းပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတဲ့အတွက်မကြီးခွကံကြီးကျွန်းဖို့ကုန်းညောင်ကုန်းဖိုးကုန်းကံပေါက်လှော်ကားနွယ်လျှောက်တနယ်စတဲ့ကြီးရွာဆေးရွာထက်မနည်းကတောင်းနေချီတဲ့ဒေသခံတွေဘေးလွရာကိုတင်းရှောင်နေကြရပါတယ်ရာသီဥတုအခြေအနေကြောင့်စစ်ပြေးဒုက္ခသည်တွေအတွက်အကြီးပေါ်မိုးကာစီးဝါအကူအညီတွေလိုအပ်နေပါတယ်ကလင်းငယ်တွေနဲ့တက်ကြီးရွယ်တွေဖြားနာကြမှာကိုလည်းစိုးရိမ်နေရတယ်လို့စစ်ပေးရှောင်ကူညီနေသူတွေကပြောပါတယ်ခင်ဗျာ